ဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်နလန်ထချိန်မှာအဓိကပြဿနာဖြစ်တဲ့နှုန်းဓာတ်နဲ့ဒီသုံးဖြတ်ခက်ပြီးအလုပ်လုပ်ရခက်တာတစ်ခုကိုပြီးခဲ့တဲ့အပတ်ကပြောပြီးမှဆရာကြီးနောက်ထပ်ရောအဓိကသတိပြုစရာဆိုရင်အခုဘာကနေစပြောမလဲဆရာ
။ So တတိယ category ကကျွန်တော် cardiovascular ပေါ့နော်ကျွန်တော်ရော heart နဲ့ပတ်သက်တဲ့ condition လို့ခေါ်တယ်။အဲ့ဒါနှလုံးနဲ့သွေးကြောနဲ့ပတ်သက်လာတဲ့အပိုင်းပေါ့။အထူးသဖြင့်ပါလဲဆိုတော့ dizzy ဆိုတော့ခေါင်းမူးနေတယ်။ဟိုမူးတူတူဝေဝေဝါဝါဖြစ်တယ်။ concentration လုပ်လို့မဟောပါဘော။ဟိုစိတ်အာရုံကိုစိုက်လို့မရဘူး။အထူးသဖြင့်မတ်တရက်လာတဲ့အချိန်မှာမူးလာတယ်။ဆိုတော့အတိတိတသားကြီးကျွန်တော်စီမှာ3နှစ်ရောက်လောက်ရှိလာတယ်ကိုရဲ့။ဆိုတော့အထူးဖြင့်အသက်နည်းနည်းလေးရတဲ့လူတွေပေါ့နော်အသက်ငယ်တဲ့လူတွေပါလားဆိုတော့ပါတဲ့လူလည်းပါတယ်ကိုရဲ့တခါတကြတော့ကျွန်တော်ပြောချင်တဲ့သဘောကဒါတွေက post covid clinic လို့ကျွန်တော်တို့စီမှာလုပ်လာကြတယ်ဟိုအစအတိုင်းမှာဆိုကျွန်တော်တို့ကမသိဘူးစေရောနေပဲအကုန်လုံးစစ်ကြလုပ်တယ်လုပ်ပြီးစေရောနေစေရောပြီးတဲ့အခါကြတဲ့အခါမှာကျွန်တော်ကတော့ဒီ post covid clinic တစ်ခုကိုကျွန်တော်တို့လုပ်ပေးတယ်အမဲလည်းတော်တော်လေးကိုခက်ခဲတဲ့အပိုင်းလေးတွေဂျုံသွားတယ်ကိုရဲ့ဒီအင်္ဂလန်မှာလည်း post covid clinic တွေအများကြီးစပြီးတော့ဖွင့်လာတယ်the New York, New Jersey, Washington, အဲ့လိုမျိုး tertiary center လို့ခေါ်တဲ့ဟိုတကယ်အကြီးဆုံးရုံကြီးတွေမှာ post covid clinic လေးတွေစပြီးဖွင့်လာတယ်။ဘာလို့ဖွင့်လာလဲဆိုတော့ number 1ကျွန်တော်တို့သိချင်တယ်။ဘာကြီးဖြစ်နေကြတာလဲသူတို့
။ဟုတ်ကဲ့အဲ့ဒီတော့ဒီခုနကမူးတာကိုအတိက
ဟုတ်ကဲ့အဲ့လိုခုနလိုမျိုးတမားကကျွန်တော်တို့သုံးတာ POTS ဆိုသုံးတာပေါ့နော် POTS ဆိုတော့ post ကျွန်တော်တို့ဟိုအင်္ဂလိပ်လိုကတော့ postural hypotension ကြောင့်ဆိုတော့ဒီ body position ကြောင့် blood pressure drop ဖြစ်သွားပြီးတော့ heart rate ကတက်သွားတာပေါ့နော်။ကိုယ်ကျော် orthostatic hypotension with tachycardia syndrome လို့ကျွန်တော်ကသုံးတာပေါ့လေ
။ဟုတ်ကဲ့။ရုတ်တရက်သွေးပေါက်ကျသွားတာပေါ့နော်။မူပြီးတော့လဲတာပေါ့
။ဟုတ်ကဲ့။ဟုတ်တယ်ခင်ဗျာ။ရုတ်တရက်သွေးပေါက်အောက်ကဘုံကနေကျသွားပြီးတော့ပြန်မတက်လာဘူးပေါ့လေ။ဆိုတော့အဲ့လိုအမျိုး port day ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့များသောအဖြစ်ရေကိုများများတိုက်တယ်။တခါတလေကျလို့ရှိရင်တော့ salt tablet လေးတွေပါပြီးပေးပြီးတော့လှုပ်ကြည့်တဲ့ပိုင်းလေးရှိတယ
်။စားပေးတာပေါ့နော်။ရေနဲ့စားနဲ့ဖြည့်ပေးတာပေါ့
။ဟုတ်တယ်။နည်းနည်းလေးပေးကြည့်တာပေါ့ကိုရဲ့။တက်နိုင်သလားပေါ့
။သွေးပေါက်နေပြန်တက်အောင်လေ
။ဟုတ်တယ်ကိုရဲ့။သူကဒီလို suddenly ဟိုအိယာလဲတဲ့နေရာကနေမတက်ရလို့ရှိရင်သူဘုံကနေမထပဲနဲ့။ဘာဖြစ်လို့တော့ကိုရဲ့။အသက်80ရီ80ရီဘုံကနေထလို့ဒီလို mic ခနဲ့ခေါင်းထဲမှာ mic ခနဲ့ဖြစ်သွားပြီးတော့ပြုတ်ကျပြီးလို့ရှိရင်ခေါင်းထိသွားလို့ရှိရင်ခေါင်းဆိုတော့အဲ့ဒီ support တွေကိုဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့တက်နိုင်သလောက်ကို education ပေးတာပေါ့ကိုရဲ့။အရာလူတွေကိုသတိထားဖြစ်နိုင်လို့ရှိရင်အဲ့လိုဇက်ကနေမထနဲ့တစ်ချက်လေးထိုင်လိုက
်။ဟုတ်ကဲ့ဆရာ။နောက်တစ်ခုကတော့ဒီအောက်ဆီဂျင်လိုတဲ့ပြဿနာပေါ့အနေထားမှာအဆုတ်နဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားသင့်လဲဆရာ
။အောက်ဆီဂျင်ဆက်ပြီးတော့ယူနေရတဲ့လူတွေပေါ့နော်။အဲ့လိုလူတွေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီ post covid clinic တွေထဲမှာအောက်ဆီဂျင်ကျန်တဲ့လူတွေတော့ကျွန်တော်တို့အများဆုံးကြည့်တာပေါ့လေ။ကျွန်တော်ရဲ့ target ကတော့ oxygen ကိုတက်နိုင်သလောက်ထုတ်လို့ရမလားဆိုပြီးတော့လုပ်ကြည့်တာပေါ့နော်ထုတ်လို့ရတဲ့လူတွေအများစုကျွန်တော်တို့ထုတ်လို့ရပါတယ်ဟိုထားပါတော့ဗျကိုရဲ့ဟိုငကိုတွေကဆဲလိတ်ကိုဗီမီကိုထောင်တောက်နေတဲ့လူတွေတို့ဟို lung တစ်ခုလုံးကဆုတ်ပြတ်ပြီးတော့ကျွန်တော် TV ဖြစ်ထားဘူးလို့ lung တစ်ခုလုံးကဆုတ်ပြတ်နေတဲ့လူဒါမျိုးဆိုရင်တော့ကျွန်တော်အနေနဲ့တော့လောက်ကံရနည်းနည်းခက်မယ်ပေါ့နော်ဒါပေမဲ့ပုံမှန်လူတန်းစားတစ်ယောက်ကိုဥပမာတက်40ကျော်50ကျော် even 80ကျော်ကိုရဲ့ဟိုသူ့ရဲ့အဆုတ်ကငကိုတော့အကောင်းပကတိအဆုတ်အခုကြမှာဒီရောဂါဖြစ်ပြီးတော့အောက်ဆီဂျင်လိုတယ်ဆိုရင်တော့အဲ့လိုလူတွေကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ထိလုပ်တဲ့အချိန်မှာအောက်ဆီဂျင်တန်းလန်းနဲ့နေရတဲ့လူဆိုတာမရှိပါဘူးကျွန်တော်တို့အောက်ဆီဂျင်ကိုတော့ဖြုတ်နိုင်အောင်လို့ကျွန်တော်တို့လုပ်ပေးနိုင်ပါတယ်ပေါ့လေ
ဟုတ်ကဲ့နောက်တစ်ခါဒီပုံမှန်အလုပ်လုပ်တဲ့အနေထားဒီအဆုတ်အတွေ့အဲ
့ဒါလေးသလားကိုရဲ့စိတ်အောက်ဆီဂျင်ပေါ့နော်ဆယ်ရက်တည်းကျော်သွားပြီဖြစ်တယ်ဆိုလို့ရှိရင်တော့ကျွန်တော်မနေ့ကပဲမန္တလေးရလူနာတယောက်ကိုတော့ကျွန်တော်ပြောပါတယ်ဆိုတော့သူကတော့အဲ့လို5လီတာလောက်လိုရဲ့တဲ့အဲ့လိုပြောတယ်ဒါကတော့ကျွန်တော်ဒီလိုလုပ်တဲ့လေလို့ပြောလိုက်တယ်ပေါ့လေတော့သူတို့လည်းစမ်းကြည့်ပါတယ်စမ်းကြည့်တော့ဟိုအခုကတော့ကျွန်တော်တို့ပါလဲဆိုတော့ကျွန်တော်ဆေးနဲ့ကျွန်တော်တို့အောက်ဆီဂျင်ထုတ်ကြည့်တာပေါ့နော်ဒါပေမဲ့လည်းအောက်ဆီဂျင်ကခုနလိုပဲကိုယ်5လီတာလောက်လိုရဲ့လို့တော့ကျွန်တော်48နာရီလို့82နာရီအတွင်းမှာတော့ကျွန်တော်ဖြတ်ပြုတ်အောင်လို့ကျွန်တော်မလုပ်ပေးနိုင်ဘူးအနည်းဆုံးတော့ကျွန်တော်တစ်လနဲ့တစ်လဝယ်2လလောက်တော့ပေးကြည့်ကျွန်တော်တို့အချိန်နေတစ်ခုကြည့်ပြီးတော့အဲ့လိုဖြည်းဖြည်းဆေးကိုပေါ့နော်လိုလိုပူရှော့လုပ်ပြီးတော့ကျွန်တော်လုပ်ကြည့်တယ်ပေါ့ကွာဆိုတော့တချို့လူတွေမှာလည်းဒီလိုလှုပ်လိုက်ခြင်းအဖြစ်ကောင်းသွားတဲ့အပိုင်းလေးရှိပါတယ်ပို့ဆိုတော့လှုပ်ကြည့်လို့စမ်းသပ်ကြည့်လို့ရပါတယ်ကျွန်တော်တို့ကအဲ့ steroid ပဲပေါ့နော်ဒီ dexamethasone ကိုမသုံးဘဲ different steroid ကိုသုံးပြီးတော့ a little bit တော့လိုအောင်ပေါ့နည်းနည်းလေးပို့ပြီးတော့ dexamethasone မပြင်းတဲ့ဈေးနဲ့ကျွန်တော်တို့ချိန်ကြည့်တာပေါ့ကိုယ်ရဲ့တော်တော်များများတော့ကျွန်တော်အနေနဲ့တော့အောက်မြင်ပါတယ်ပို့
ဟုတ်ကဲ့တဖြည်းဖြည်းတော့အဆုတ်ကလည်းကြံကောင်းလာတဲ့သဘောပဲပေါ့နော
်ဒါတော့လှုပ်လို့ရပါတယ်ကိုယ်ရဲ့စီလာဘာဖြစ်လို့လဲဆိုတော့လေကျွန်တော်တို့နားလဲတာပေါ့နော်သိပ်ပြီးစိုးစိုးဝါးဝါယောဂါရသွားရင်တော့အဆုတ်တဲ့ damage တော့ရှိတယ်ကိုယ်ရဲ့အခုလက်ရှိကျွန်တော်တို့အနေထားရတစ်ခုကတော့လေ damage ကြလေအရန်ကြီးတော့သိပ်မများဘူးလို့ကျွန်တော်တို့ကတွက်တယ်ပေါ့နော် again အခုကလည်းတစ်နှစ်ခွဲကြော်ကြော်ပဲရှိတဲ့အခါကျတော့ပြောရတော့နည်းနည်းခက်ပါသေးတယ်ဒါပေမဲ့လေမြင်ရတဲ့အပိုင်းပေါ့ကိုယ်ရဲ့ ကျွန်တော်တို့တွေ့နေကြဒီလူနာဥပမာကျွန်တော်စီမှာလူနာတယောက်ရှိပါတယ်သူဆိုလို့ရှိရင်ဒီအသက်ကယ်ဆက်ပေါ်မှာ49ရက်နေလိုက်ရတာပေါ့နော်အဲဒီလူနာဆိုလို့ရှိရင်အခုဆိုလို့ရှိရင်လမ်းမှာလမ်းလျှောက်ကအောက်ဆီဂျင်လည်းမလိုပါဘူးအခုဆိုရင်လွန်ခဲ့တဲ့တစ်လပဲတစ်လတော့မဖြစ်သေးဘူးပေါ့နော်ဒူးကောင်းအစ်စ်တောင်ကျွန်တော်တို့ဖွဲပြီးတော့ထည့်ပြလိုက်တယ်ပေါ့ဆိုတော့ဒူးကောင်းအစ်စ်ဖွဲတဲ့ဆိုတာကိုရဲ့general anesthesia သွားရတာဟုတ်တယ်ဗျာဒါကျွန်တော်အဆုံးအစုံဆုံးကိစ္စတ
ခုကိုပြောပြလိုက်တာလေမေးစေးပေးရတာပေါ့နော်အောက်ဆီဂျင်များကြီးလိုတယ
်ဟုတ်တယ်ဟုတ်တယ်ခင်ဗျာအဆုံးကောင်းလို့ပဲသူဒီလိုမျိုးဒီ major surgery ကိုပေါ့နော်ဖွဲစိတ်တာကိုခံနိုင်တာပေါ့ကိုရေမေးစေးတာကိုခံနိုင်တာပေါ့ဆိုတော့ဒီမှာကတော့ဒူးကောင်းတစ်ချက်ပေးလိုက်တာပေါ့နော်ဆိုတော့သဘောတကျပါလဲဆိုတော့တကယ် major surgery တော့သွားနိုင်သေးတာဆိုတော့အခုစဉ်းစားကြည့်လေ ventilator ဆိုတဲ့အသက်ကယ်တဲ့ဆက်ပေါ်မှာ49ရက်ဆိုတာကိုတလွယ်နော်ဟုတ်ပြီနေနေရပေါ့ကိုနေလိုက်ရတာလေဆိုတော့အသက်ရှင်လူတန်းစီနေလို့ရပါတယ်ဒီရောဂါဖြစ်ပြီးတော့အဲ့ရပေါ်လဲပြီးတော့ပုံပုံကြပြီးတော့ဒါမျိုးအောက်ဆီဂျင်တန်းလန်းတဲ့နေရတာမဟုတ်ပါဘူးကျွန်တော်တို့ဆိုအောက်ဆီဂျင်နဲ့ဖြုတ်ပလိုက်တယ်အကုန်လုံးဖြုတ်ပြီးတော့သူဆိုလို့ရှိရင်ဗိုက်မှာအစာပိုက်တောင်ရှိတာပေါ့အဲ့ဒါတော့ဖြုတ်သွားတာဆိုစဉ်းစားကြည့်ပေါ့ဟုတ်ကဲ့ပါဆိုတော့ပြောချင်တဲ့ message ဟိုဒီရောဂါကကျွန်တော်ပြောတာဒါအဆုံးအဆုံးဆုံးကိစ္စကိုပြောပြတာလေဒီအသက်ကယ်တဲ့ဆက်ပေါ်မှာရှိတယ်ဆိုတော့ဒါတဲ့နောက်တစ်ဆင့်ဆိုတာရှိလို့မရှိတော့ဘူးကိုယ်ဟုတ်ကဲ့ပါအသက်ကယ်တဲ့ဆက်ပေါ်တော့ရောက်နေပြီเป็นตะลีดาบ่เยาะนี่ဆိုလို့ဆိုဒါတော့မှပုံမှန်အနေထားတစ်ခုရောက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူမျိုးအိမ်မှာပဲနေပြီးပြန်ကောင်းလာတဲ့လူတွေနည်းနည်းပပလောက်ပဲ damage ဖြစ်ပြီးတော့ပြန်ကောင်းလာတဲ့လူတွေပါဘာမှတရားရခိုင်လုံးအပြည့်ဟိုပြန်ပြီးတော့မဖြစ်လာနိုင်ကြဘူးဆိုတာမရှိပါဘူးလုပ်လို့ရပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ